နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတကာကပေးထားတဲ့ဆုအများစုဟာသူမတယောက်တည်းအတွက်ရည်ရွယ်ပြီးတော့ပေးရတယ်ဆိုတာတဲ့စစ်အာဏာရှင်အုပ်ချုပ်ရေးလက်အောက်ကနေလွတ်မြောက်ရေးမြန်မာနိုင်ငံမှာဒီမိုကရေစီရဲ့လူ့ခွင့်ရေးပြန်လည်ရရှိရေးတို့အတွက်ဦးဆောင်ကြိုးပမ်းခဲ့သူဖြစ်ချီးမြှင့်ခဲ့တာဖြစ်ပြီးမိချစ်ဆွေပြည့်သဘောနဲ့ပေးခဲ့တာမဟုတ်ဘူးလို့ဒီမိုကရေစီအရေးတက်ကြွဆုံရှားသူတွေကပြောဆိုပါတယ်ဒေါ်အောင်ဆန်းစုကြည်ကသူမကိုပေးထားတဲ့ဆုတွေကိုပြန်ရုပ်သိမ်းခြင်းမရုပ်သိမ်းခြင်းဟာအရေးမကြီးတဲ့သဘောဂျပန်အခြေစိုက် NHK သတင်းဌာနနဲ့ပြည်စုံမင်းမြတ်ကမှဖြေကြားခဲ့တဲ့အပေါ်မှာအခုလိုတုတ်ပြန်ပြောဆိုလာကြတာလည်းဖြစ်ပါတယ်ပြည်စုံကိုကိုယ်စော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာ1988ခုနှစ်ကဒီမိုကရေစီအရေးတော်ပုံကြီးမှာစတင်ပါဝင်လာတဲ့အချိန်ကစလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်အဖြစ်ပြည်တွင်းဒီမိုကရေစီအရေးလှုပ်ရှားသူတွေကသတ်မှတ်ခဲ့ကြတာပါအဲဒီနောက်သူမအပေါ်လူတွေရဲ့ထောက်ခံအားပေးမှုကြီးမားတဲ့အချိန်နဲ့အတူဆွန့်လွတ်နေတာခံမှုတွေကြောင့်နိုင်ငံတကာကပါမြန်မာဒီမိုကရေစီခေါင်းဆောင်အဖြစ်အသိအမှတ်ပြုခဲ့ကြတာပါစစ်အာဏာရှင်အောက်မြန်မာနိုင်ငံပြပြဝတ်နေတဲ့အချိန်မှာမကြောက်မရွံ့ပဲဒီမိုကရေစီအရေးကိုဒီဇိုင်းမှတ်မှကြိုးစားလှုပ်ဆောင်မှုတွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုဘယ်ညဏ်ရည်ဆုနဲ့အမေရိကန်နိုင်ငံကအယက်သားတူးကိုချီးမြှင့်တဲ့အမြင့်ဆုံးဆုတစ်ခုဖြစ်တဲ့ Congressional Gold Medal ဆုအပါအဝင်နိုင်ငံတကာကအထင်ကြီးရလူ့ခွင့်ရေးနဲ့ဒီမိုကရေစီအရေးဆိုင်ရာဆုတွေကမ္ဘာနိုင်ငံကြီးတွေကချီးမြှင့်တဲ့ဂုဏ်ပြုဆောင်နိုင်ငံသားဆုနဲ့တခြားဂုဏ်ပြုဆောင်ဆုတွေအများအပြားကိုလက်ခံရရှိခဲ့ပါတယ်ဒါပေမဲ့မနေ့ဩဂုတ်လကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုလူမျိုးရေးတပ်ဖွဲ့တွေကနှိမ်နင်းစဉ်အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ရကတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိတ်နဲ့ချီတဲ့ရဟင်းကြတွေထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အပြင်အဲ့ဒီလိုထွက်ပြေးအောင်လူမျိုးရေးတပ်ဖွဲ့တွေကတမင်ရွယ်ချက်ရှိရှိနဲ့လုပ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်လာပေမဲ့အစိုးရအကြီးအကဲတောင်းယူထားတဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့အဲ့ဒါကိုပြေလည်အောင်အချိန်ကြီးကန့်ကွက်ဖြေရှင်းနိုင်ခြင်းမရှိတာကြောင့်သူမကိုပေးထားတဲ့ဂုဏ်သူဆောင်ဆုတချို့ကိုနိုင်ငံတကာကအခုနှစ်အတွင်းမှာပြန်လည်ရုပ်သိမ်းမှုတွေဖြစ်ပေါ်လာနေတာပါဒီကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအခြေစိုက် NHK သတင်းဌာနနဲ့အော်တိုဘာလ6ရက်နေ့မှာပြုလုပ်တဲ့တိစုံမင်းမြန်ကန်အတွင်းဒေါ်ဆန်းစုကြည်ကစုတွေဂုဏ်ပြုတာတွေကိုအလေးမထားကြောင်းနိုဘယ်ညင်းညင်းရေးစုကိုပြန်လည်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့အပေါ်အရေးတကြီးစဉ်းစားရမယ့်ကိစ္စမဟုတ်တဲ့သဘောပြန်လည်တုံ့ပြန်ခဲ့တာပါမြန်မာနိုင်ငံအတွင်းက14လုံးဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိနိုဘယ်နိုင်ငံမှာအခြေစိုက်အနေထိုင်နေတဲ့ကိုမြင့်အေးကတော့အဲ့ဒီစုတွေဟာဒေါ်အောင်ဆန်းစုကြည်တယောက်တည်းအတွက်မဟုတ်ပဲဒီမိုကရေစီအရေးတော်ပုံကြီးတစ်ခုလုံးအတွက်ချီးမြှင့်နေခြင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်အမြင်ကတော့ဗောဗျာဒေါ်အောင်ဆန်းစုကြည်ပေါ်မှာပေးထားတဲ့စုတွေကတကယ်တမ်းကျတော့ကျွန်တော်တို့ကလူပုဂ္ဂိုလ်အဖြစ်တော့ဒေါ်အောင်ဆန်းစုကြည်ပေါ့ဒါပေမဲ့အနှစ်ပါရအဖြစ်ကျွန်တော်တို့နားလည်ခဲ့တာကတော့ဒီစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်တစ်ဖက်တစ်လမ်းကနေပတ်မိုးခဲ့ကြတာပါเนาะဒီလိုပတ်မိုးတဲ့နေရာမှာဟာဒီလိုမျိုးစစ်အာဏာရှင်ချုပ်ငြိမ်းတဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှူရှားနေတဲ့ညီညာစွာလှူရှားနေတဲ့ညီညာရေးအတွက်လှူရှားနေတဲ့လူတွေရဲ့ဂုဏ်သိက္ခာထိုက်တန်မှရတာပေါ့မထိုက်တန်တဲ့လူကတော့ဘူးမှဒီစုကိုရခဲ့တာမဟုတ်ဘူးပေါ့အဲတော့အဲ့လိုမျိုးထိုက်တန်နဲ့မထိုက်တန်မှုဆိုတဲ့ကိစ္စကြီးကြောင့်လေဒေါ်ဆန်းစုကအဲ့ဒီကာလတွေမှာသူကအင်းအင်းမှအကျေဆုံးကြနေကြနေရဲ့အခါကျတော့သူကဒီလိုမျိုးသူ့ဘာမှုတွေအကျေဆုံးကြနေတာဖြစ်တယ်သူကဒီစုတွေနဲ့ထိုက်တန်တယ်ဆိုတာကိုကျွန်တော်တို့ပြပမှာရောက်နေတဲ့သူတွေဒီဘဝကြီးကရောက်နေတဲ့ဒီဒီလိုဒီ activity တွေပေါ့လေ။နော်လှူရှားနေတဲ့လူတွေအပါအဝင်ဟလာနိုင်ငံတကာကအဖွဲ့အစည်းတွေဥပမာဖြင့် MNC International လို့အဖွဲ့အစည်းကလူတွေတခြားတခြားတော့ပေါ့လေ။သက်ဆိုင်ရာနိုင်ငံကဒီမိုကရေစီကိုပံ့ပိုးကူညီရဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကနေပြီးတော့ဒီစုကြီးကြားသိမ်ပါလေဆိုပြီးကျိုးပန်းလှူရှားပေးခဲ့ကြရတဲ့အခမ်းအနားတွေရှိပါတယ်ဟလာ။အဲ့တော့ဒီကျွန်တော်မြင်တာကဒေါ်ဆန်းစုကြည်ပြောတယ်ဟာမိဒီစုတွေပေးရတယ်ဆိုတာမိချစ်စုကြီးပေးခဲ့တယ်လို့တော့ကျွန်တော်ကတော့မမြင်ဘူးပေါ့လေ။ဒီမူကြီးကြီးထဲမှာဟလာဒီတရဲဝင်ပတ်သက်ခဲ့တဲ့လူတယောက်အနေနဲ့ပြောရမယ်ဆိုတော့ဒီကျွန်တော်တို့ဒီမူကြီးကြီးလှုပ်ရှားမှုတွေကတော့အများကြီးပဲကျွန်တော်တို့ညံ့မှုရှိရလို့ကျွန်တော်အမြင်နဲ့ဘာကြောင့်လဲဆိုတော့ဒီသူတွေနဲ့ကျွန်တော်တို့ကခွန်အားယူပြီးတော့ဟလာစစ်အာဏာရှင်ရဲ့ဟိုဆိုးရုပ်တဲ့ဟာတွေကျွန်တော်တို့ကဖော်ထုတ်ခဲ့ရတာဖြစ်တယ်ဒီကြိုးပမ်းမှုတွေကအလားတက်ဟိုမဖြစ်စေချင်ဘူးပေါ့ကျွန်တော်မြင်တာအဲ့တော့ဒီကျွန်တော်ကြိုးပမ်းခဲ့ရတဲ့ဟာတွေတော့စိတ်မကောင်းဖြစ်ရတယ်ပေါ့
ဒေါ်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့ဆုအတော်များများကိုအဲ့ဒီလိုချီးမြှင့်မှုအတွက်တပ်ဆိုင်ရာလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအသီးသီးကအချင်းယူကြိုးပမ်းခဲ့ကြရတယ်ဆိုတာကိုလည်းကိုမြင့်အေးကဆက်ပြောပါတယ
်အခုဒီရုပ်သိမ်းတာမြုပ်သိမ်းတာကိုကျွန်တော်ဆူလို့တာမဟုတ်ဘူးပေါ့လေဟုတ်လားအိန္ဒိယကကျွန်တော်အိန္ဒိယမနေခဲ့ခြင်းကာလမှာလည်းဟလာနေဘူးဆူလို့ကျွန်တော်ဆူဘတ်ကျန်တာဘူးဆူတို့ဒီကျွန်တော်ကိုယ်တိုင်မဟုတ်တော့လည်းအိန္ဒိယမှာနေခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားခဲ့တဲ့သူတွေအိန္ဒိယမှာရှိတဲ့ဒီဒီမိုကရေစီရေကိုပံ့ပိုးကူညီတဲ့ဒေသခံအဖွဲ့အစည်းတွေဒီပုဂ္ဂိုလ်တွေကပြန်ပြီးခဲ့လို့ ဒီသူကြီးကရရှိခဲ့တာပေါ့လေအဲ့ဒါကြောင့်မို့လို့သူလက်ရှိဖြစ်နေတဲ့ဒေါ်စန်းကြီးရဲ့လက်ရှိပေါ့လေစစ်တပ်နဲ့ယူရပြန်လေရရှိဆိုတဲ့အချက်တွေဟလာဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ကြံစည်တွေကြောင့်မို့လို့သူကဒီသူနဲ့မထိုက်တန်ဘူးဆိုပြီးတော့ဒီလိုမျိုးကြုံတိုင်းနေလို့သူကညာနေကြပါလေအဲ့တော့သူ့ရဲ့အချက်တွေကိုတော့ကျွန်တော်တို့နားလည်တယ်သို့တော်လည်းပဲအနေချင်းနဲ့
ဒီလိုသူ့ရုပ်သိမ်းတာအရင်းနဲ့ထားပြနေကိစ္စလို့ကျွန်တော်တို့မြင်ပါတယ်။ဒေါ်ဆန်းစုကြည်ကိုအဲ့ဒီလိုဆွေးချင်းမိငယ်ချင်းဟာမြန်မာနိုင်ငံဒီမိုကရေစီရေလှှမ်းမှုကြီးအတွက်အားတစ်ခုဖြစ်ခဲ့တယ်လို့လှှမ်းမှုကြီးရှေ့ရောက်ရေးအတွက်အဲ့ဒီစုတွေကအထောက်အကူပြုခဲ့တယ်လို့တခေါင်း960ပြည့်နေ့ရွေးကောက်ပွဲမှာအနယ်ဒီပါတီကိုစားပြုရွေးကောက်တင်မြှောက်ခံခဲ့ရပြီးပြည်ပမှာဒီမိ နိုင်ငံတကာကနားလည်သဘောမပေါက်ကြလို့ဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုမှုကိုသဘောတူကြောင်းဒေါက်တာတင့်စီကပြောပါတယ
်။ဒီကောင်မြန်မာကတော့ဟိုနှစ်ချက်ပေါ့။ဒေါက်အောင်ဆန်းစုကြည်ဒီကနေ့အနေထားနဲ့သူပြန်ပြောစုတွေပေါ်မှာမြင်တဲ့အမြင်ကတော့သူဟာဒီစုတွေအတွက်ဟိုအချိန်ဘလူးဆိုက်ချိန်ဘလူးဆိုက်ဖို့ဟိုအခွင့်အလမ်းနဲ့အချိန်နဲ့အချိန်ခါသူနဲ့ဟိုတိတ်မတင့်လို့သူဒီလိုခပ်ပေါ်ပြောသလားလို့တော့ကျွန်တော်ကထင်တယ်ခင်ဗျာ။ဘယ်လိုပြောလို့ထင်ပါသေးဟိုခင်မမှုဆိုတဲ့ကိစ္စပေါ့နော်။မိုက်ဆွေဖြစ်မှုဆိုတာလေ။နောက်နားလည်မှုဆိုတာလေပေါ့။နောက်အခုဖြစ်တဲ့ကိစ္စကလည်းမြန်မာနိုင်ငံမှာတစ်ထက်ရေးခင်းပေါ်မှာနိုင်ငံတကာကနားလည်မှုမပြည့်စုံဘူးဆိုတာကိုတော့ဆောက်စုကြည့်ဖို့နိုင်ငံဝန်ခံထုတ်ပြောတယ်လို့ကျွန်တော်တို့ဒီလိုအများစုကလည်းဒီကိစ္စနဲ့ပြေးကြပါလေ။ဒီချက်ကတော့မှန်တယ်ခင်ဗျာ။အဲ့တော့ဒီစုတွေအတွက်ကျော်စုကတိတ်ပြီးတော့အလေးမထားအားဘူးလို့ပြောလိုက်တဲ့အတွက်ဟိုကျွန်တော်တို့ပြပမှာပေါ့နော်ဒေါက်တာဆွန်စီကြီးစုရရေးအတွက်အကျိုးသားလုံးပန်းကြတဲ့လူတွေအနေနဲ့ကတော့ဟိုတမျိုးပေါ့နော်ခံစားချက်တမျိုးတော့ရှိပါတယ်ဆိုတော့လည်းပဲဟိုချုပ်ကြည့်ရင်တော့ဒီစုတွေကြောင့်ကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုကြီးရခဲ့တယ်ဒီလိုစုတွေပြန်ရုံးလို့ဒီမိုကရေစီအပြောင်းလဲဟာလောက်ဆိုပါမှာမဟုတ်ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင
်ဗျာ။ကနေဒါနိုင်ငံကဒေါက်တာဆန်းစုကြည်ကိုချီးမြှင့်တဲ့ဂုဏ်သုတောင်နိုင်ငံသားစုကိုအောက်တိုဘာလ3ရက်နေ့မှာတရားဝင်ပြန်လည်ရုပ်သိမ်းခဲ့ပြီးဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီအရေးဥဆောင်လှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့စကော့တလန်နိုင်ငံအဘာဒင်းမြို့တော်ကောင်စီနဲ့ Amnesty International နဲ့ Aberdeen အဖွဲ့ဝဲတို့ကဆေးဆဲဟက်တန်းကြံအတွင်းမှာစိုက်ထူထားတဲ့ကျေးဇွန်းအမိပြားကိုဖြုတ်ချဖို့စက်တင်ဘာလ10ရက်နေ့မှာဆုံးဖြတ်တာစကော့တလန်နိုင်ငံ Edinburgh မြို့ကချီးမြှင့်တဲ့Freedom of Edinburgh စုကိုအောက်တိုဘာ24ရက်နေ့မှာပြန်လည်ရုပ်သိမ်းခဲ့တယ်လို့အိုင်းလန်နိုင်ငံ Dublin, Newcastle နဲ့ Oxford မြို့တွေကဒေါက်တာဆန်းစုကြည်ကိုပေးထားတဲ့စုတွေကိုအတိအကျပြန်လည်ရုပ်သိမ်းခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ